မြန်မာနိုင်ငံမှာသတင်းတောက်တွေကိုဖမ်းဆီးထောင်ချပြီးပြစ်ဒဏ်ချနေတာတွေကိုရပ်သွားအောင်လုပ်ဖို့ကုလသမဂ္ဂတာဝန်ရှိသူတွေကိုနယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်အမျိုးသမီးအလွတ်တန်းသတင်းတော်တူဖြစ်တဲ့မန်ငင်းငင်းအေခေါ်မီဘော်ကိုရန်ကုန်မြို့အင်းစိန်ထောင်တွင်စစ်ကောင်စီတရားရုံးကပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကရာဇဝမှုဥပဒေပုံမှန်95ခါဝင်နဲ့ထောင်ဒဏ်3နှစ်ချမှတ်ခဲ့တဲ့အပေါ်မှာလည်း RSF ကပြစ်တင်ရှုတ်ချလိုက်ပါတယ်2021ခုနှစ်ဖေဖော်ဝါရီ1ရက်ဆက်အနာသိမ်းပြီးတဲ့နောက်သတင်းတောက်တွေကိုအကြီးအကျယ်ဖမ်းဆီးနေတာဖြစ်တယ်လို့အခုခါမှာစစ်ကောင်စီတရားရုံးတွေမှာလွတ်လပ်မှုပွင့်လင်းမြင်သာမှုမရှိဘဲတရားစီရင်မှုတွေနဲ့ပြစ်ဒဏ်တွေတိုးပြီးချလာနေတာကိုတွေ့နေရကြောင်း RSF အဖွဲ့ Asia Pacific ရေးရာဌာနအကြီးအကဲ Daniel Vosstrak ကပြောလိုက်ပါတယ်။ဒါ့အပြင်သတင်းတောက်တွေကိုဖမ်းဆီးနှိပ်စက်နေတဲ့တုံးလုံး၆ချားစရာလူခွင်ချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews အနေနဲ့အေးအေးယူဆောင်ရွက်ပေးဖို့လဲတိုက်တွန်းလိုက်တာပါ။မင်းကြီးဟာမြစည်းမအပါဝင်တခြားမီဒီယာအထုံးများအတွက်အလွန်တန်းသတင်းတောက်ဖြစ်လုံနေသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့မှာဖမ်းဆီးခံရတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းသမား69ယောက်ရှိနေတာဖြစ်ပြီးမင်းကြီးကိုပြစ်ဒဏ်မချခင်တပတ်ကတော့ဒီမိုကရက်တစ်မြန်မာအသံ DV သတင်းတောက်ကိုအောင်ဆန်းလင်းကိုစစ်ကောင်စီတရားရုံးကအလုံကျန်းတဲ့ထောင်ဒဏ်6နဲ့ချမှတ်ခဲ့ပါတယ်ခင်ဗျာ။